ညနေခင်းမှာသတင်းရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်အောက်တိုဘာလ3ရက်ဗုဒ္ဓဟူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောဂါနဲ့တိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဟုပါညနေနားဆင်မဲ့တဲ့နေ့တွေမှာတော့စင်ကာပူနိုင်ငံကအင်ဒိုပစိဖိတ်ဝန်ကြီးဆင်စီဝဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနဲ့မြန်မာအရေးပါဝင်ဒေတာရင်းကိစ္စတွေဆွေးနွေးဖို့ရှိနေပါတယ်။နိုဝင်ဘာအမေရိကန်လွှတ်တော်ယူကောက်ပွဲမှာစိုက်ဘာအင်တာနက်ကနေမဲဆန္ဒရှင်တွေပေါ်လွှမ်းမိုးမဲ့ကြိုးပမ်းမှုအရေးအယောင်တွေတွေ့နေရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တင်ကြီးထိုက်နေသူချင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံတော်ဝန်မိုးများပြီးတော့ရေးကြီးနေတာကြောင့်ရေးဘေးတန်တင်နေကြတဲ့သူတွေကိုတက်ဆိုင်ရအသင်းဖွဲ့တွေကကူညီဆောင်ရွက်ပေးနေတဲ့သတင်းမှကြားဖို့ရှိတာကတော့
သူတို့လူအချက်တွေကိုပြည်စည်းဖို့အတွက်နေ့စဉ်တရေယူနေတယ်နေ့စဉ်နဲ့မြပြည်တော်စုကိုဆင်းရဲပို့နေတယ်လူကြပြားလည်းပြည်ပညှူနေတာရှိတယ်ဒီကြီး
အကိုတိုင်းအစိုးရစီမံဘဏ္ဍာဝန်ကြီးဦးညွန့်ရွှေပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်ဒါအပြင်ရခိုင်မြောက်ပိုင်းဒေသအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်အစိုးရတပ်ကစစ်ဆင်ရေးတွေကြောင့်ရင်ဂျာဒုက္ခသည်တွေအလုံးရင်းနဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်ထဲဝင်ရောက်ခလုံးခဲတာတနစ်နီးပါးရှိလာတဲ့အချိန်မှာပဲဒုက္ခသည်တွေရဲ့အခြေအနေကိုကြားကြမယ်အပြင်အမေရိကန်ပြည်ထောင်စုကြားကာလလွတ်တော်ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတဲ့အချိန်မဲဆန္ဒရှင်တွေရဲ့နိုင်ငံရေးယူဆတွေပြောင်းလဲမဲ့နိုင်ငံခြားအခြေဆိုင်ဟက်ကာတွေကိုကာကွယ်ဖို့ကြိုးပမ်းနေကြတဲ့အကြောင်းတွေကိုလည်းနောက်ပိုင်းမှာကြားမှာပါအခုတော့ဒီကနေ့ညနေခင်းတန်းရောက်တဲ့တွင်တွေကိုကိုအောင်လင်းဦးနဲ့အမတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာအရှေ့တောင်အရှေ့နိုင်ငံများတင်အာဆီယံအသင်းဝင်တွေနဲ့ဒီသတင်းပတ်တဲ့စင်ကာပူနိုင်ငံမှာတွေ့ဆုံတဲ့အခါအင်ဒိုပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျှော်မှန်းချက်တွေကိုမြင့်တင်မှုကြိုးစားမှာဖြစ်ပါတယ်ဒါပေမဲ့လည်းတွေ့ဆုံမှုအတွင်းမြောက်ကိုရီးယားအရေးစိုးရိမ်မှုတွေမကင်းမှုတွေလွှမ်းမိုးနေနိုင်တယ်လို့မြန်မာအရေးနဲ့ပတ်သက်လို့လည်းဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အရှေ့အာရှကဝန်ကြီးအဆင့်အစည်းအဝေးမှာဝန်ကြီးပွန်ပေဟာကျန်နိုင်ငံကနိုင်ငံခြားဝန်ကြီးတွေနဲ့လည်းတွေ့ဆုံပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အရေးပါဝင်ဒေသတွင်းလုံခြုံရေးအတွက်ချင်းချောက်မှုတွေတောင်တရုတ်ပြည်နယ်ပြင်တွင်ပိုက်ဆိုင်မှုကြောင့်အငင်းပွားပြီးတင်းမာမှုတွေကြုံနေရတဲ့ကိစ္စတွေဖြင့်ရခိုင်ပြည်နယ်ကပြပတ်ကြောင်းထွက်ပြေးကြရတဲ့ရိုဂျာတွေအရေးစိုက်ဘာလုံခြုံရေးစတဲ့ကိစ္စရတော်များကိုဆွေးနွေးသွားမှာဖြစ်တဲ့အကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကတင်းထုတ်ပြန်ထားပါတယ်မြန်မာဆွေကတော့ရိုဝင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုဒုက္ခသည်တွေပြည်လည်လက်ခံရေးကုလသမဂ္ဂပါဝင်နိုင်ငံတကာဖွဲ့စည်းတွေနဲ့လက်တွဲကြိုးပမ်းမှုတွေရှိတဲ့အကြောင်းပြောဆိုထားတာပါအရှေ့အာရှဝန်ကြီးအဆင့်အစည်းအဝေးအတွင်းမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယွန်ဟိုနဲ့တရားတွေ့ဆုံဖို့ရှိမရှိဒင်းတောက်တွေကမေးမြန်းရမှာတော့ညီလာခံမှာမြောက်ကိုရီးယားထိပ်တန်းတပ်တမန်တက်ရောက်မှာဖြစ်ပေမဲ့လည်းတရားတွေ့ဆုံဖို့အတွက်တော့လက်တလောစီစဉ်ထားတာမရှိသေးတဲ့အကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိသူကဖြေကြားထားပါတယ်ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတော့အမေရိကန်ပါဝင်နိုင်ငံတော်များကဝန်ကြီးတွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့တွေ့ဆုံနေအောင်ကြိုးပမ်းမှုတွေရှိနေတဲ့အကြောင်းပြောဆိုထားပါတယ်
မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းလွှဲပြောင်းပေးထားတဲ့တည်ဆုံသူတွေရဲ့ကျွမ်းကျန်ရှုအလောင်း55စုံကိုဒီကနေ့ဗုဒ္ဓဟူးနေ့မှာတောင်ကိုရီးယားနိုင်ငံမှာအခမ်းအနားကျင်းပပြီးအမေရိကန်စစ်တပ်တည်ယူပို့ဆောင်ရေးလေယာဉ်တွေပေါ်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။ဒီကျွမ်းကျန်ရှုအလောင်းတွေကိုအမေရိကန်ပြည်ထောင်စုဟာဝိုင်းပြည်နယ်ကိုတည်ဆောင်လာမှာဖြစ်ပါတယ်။ဟာဝိုင်းပြည်နယ်ကပူရဲစစ်အခြေစိုက်စခန်းပါဟာဘာဟစ်ကမ်ကိုဆက်ရောက်လာချိန်မှာတော့လုံးမဲ့ဒုတိယအခမ်းအနားမှာတော့ကိုရီးယားစစ်ပြန်တဦးရဲ့တားဖြစ်သူဒုတိယသမ္မတမိုက်ပန့်စတက်ရောက်မှာပါ။တောင်ကိုရီးယားနိုင်ငံအိုဆန်လေးထပ်အခြေစိုက်စခန်းမှာလုပ်တဲ့ပြန်လည်လွှဲပြောင်းရေးအခမ်းအနားမှာတော့ကိုရီးယားဆိုင်ရာအမေရိကန်တပ်ဖွဲ့တွေရဲ့တပ်မှူးဗိုလ်ချုပ်ကြီးဗင်းစင့်ကေဘရူကာစစ်တုံးမန်းတွေနောက်စစ်အတွင်းကြာဆုံးသူတွေကိုတိုင်းပြည်ကိုပြန်လည်တည်ယူရတဲ့အစဉ်အလာတာဝန်နဲ့ပတ်သက်ပြီးပြောဆိုခဲ့ပါတယ်။အမေရိကန်ကိုလွှဲပြောင်းပေးတဲ့ကျွမ်းကျန်ရှုအလောင်းတွေဟာဘယ်သူတွေလဲဆိုတာကိုဖော်ထုတ်နိုင်မဲ့သတင်းအချက်လက်အများစုကိုမြောက်ကိုရီးယားဘက်ကမပေးဘူးလို့လည်းအမေရိကန်ကာကွယ်ဆိုင်ရာတာဝန်ရှိသူက VOA ကိုပြောပါတယ်ကျွမ်းကျန်ရှုအလောင်းတွေထည့်ထားတဲ့တစ်တာ55လုံးကိုစစ်တီတူရဲ့ကိုပိုင်နံပါတ်ပြားတစ်ခုတည်းနဲ့မြောက်ကိုရီးယားဘက်ကပေးခဲ့တာလို့လည်းအမည်မဖော်တဲ့အရာရှိကပြောပါတယ်ဒီတစ်တာတွေတဲ့ကရှုအလောင်းတွေကဘယ်သူတွေလဲဆိုတာကိုအမေရိကန်ကျွမ်းကျင်သူတွေဖော်ထုတ်တာမှာအထောက်ကူဖြစ်မဲ့အချက်လက်တွေလည်းဘာမှမပေးဘူးလို့သူကပြောပါတယ်။ကျွမ်းကျန်ရှုအလောင်းတွေကိုဘယ်သူတွေလဲဆိုတာဖော်ထုတ်နိုင်ဖို့လနဲ့နှစ်နဲ့ချီကြာမြင့်နိုင်တယ်လို့လည်းပြောပါတယ်။အခုချိန်ထိတော့ဒီကျွမ်းကျန်ရှုအလောင်းတွေဟာအမေရိကန်စစ်သားတွေအဖြစ်အတည်မပြုရသေးပါဘူးရှင်။
စင်ဘာဝင်နိုင်ငံကရွေးကောက်ပွဲအတွက်ဒီနေ့ထုတ်ပြန်လိုက်တဲ့မေယာလက်တစ်စိတ်ပိုင်းအရအာနာယဇနူး PF ပါတီကလွှတ်တော်မှာအများစုဖြစ်တဲ့အနိုင်ရရှိသွားပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကိန်းဂဏန်းအရလွှတ်တော်နေရာ210နဲ့109နေရာကိုဇနူး PF ပါတီကအနိုင်ရရှိလိုက်တာပါ။အ ဒီကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှု MTC ကတော့42နေရာအနိုင်ရခဲ့ပါတယ်။ကျန်နေရာတွေမှာဘသူအနိုင်ရရဲ့ဆိုတာကိုတော့ဆက်လက်ထုတ်ပြန်သွားမှာပါ။ကျန်နေသေးတဲ့အထက်ကအနည်းဆုံးနေရာ30ကိုဇနု PF ပါတီကပဲအနိုင်ရမယ်ဆိုရင်တော့လွတ်တော်မှာ3ပုံ2ပုံကိုထိန်းချုပ်နိုင်မှာဖြစ်တာကြောင့်ကျန်ကိုစလရီရဲ့ထောက်ခံမဲမလို့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ခွင့်ရရှိမှာလည်းဖြစ်ပါတယ်။သမ္မတရွေးကောက်ပွဲအတွက်မဲရီကိုတော့ဆက်လက်ရည်တွက်နေစေဖြစ်ပြီးဒီသတင်းပတ်နောက်ပိုင်းလောက်မှာထုတ်ပြန်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။သမ္မတရွေးကောက်ပွဲမှာတော့တိုင်းပြည်ကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူကပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းနှုတ်ထွက်သွားခဲ့ပြီးတဲ့နောက်သမ္မတတာဝန်ယူထားတဲ့အမ်မာဆန်မန်နန်ကာကွာနဲ့အတိုက်ခံ MDC ပါတီခေါင်းဆောင်နယ်စင်ချမီစာတို့အဓိကဦးဆောင်ရှင်းပြခဲ့ကြတာလည်းဖြစ်ပါတယ်
။တရုတ်နဲ့ဖြစ်တဲ့နိုင်ငံခြားလွတ်လပ်စွာကုန်သွယ်ရေးကိုပံ့ပိုးပေးဖို့နဲ့နိုင်ငံတကာအရှင်းမှာဘုံရက်တီချက်နဲ့ဆောင်ရွက်ကြဖို့နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်။တရုတ်ပြည်ထောင်စုရဲ့ကိုယ်ချိန်မှမြောက်မဟာဗျူဟာဒယာလော့ဂ်မှာအခုလိုဆွေးနွေးကြတာဖြစ်ကြောင်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကပြောဆိုခဲ့တာပါ။ကွာခြားချက်တွေများလာတဲ့နှစ်နိုင်ငံခြားဘုံသဘောတူကြတဲ့ကိစ္စတွေလည်းရှိကြောင်းပြည်ထောင်နဲ့တရုတ်နှစ်နိုင်ငံစလုံးမှာကဘာတလွားမှာဩဇာရှိကြောင်းကုလသမဂ္ဂလူချင်းကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်တွေလည်းဖြစ်တဲ့ကြောင်းဒါကြောင့်လဲနှစ်နိုင်ငံချားမှာဘုံရက်တီချက်တွေရှိတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါလွတ်လပ်စွာကုန်သွယ်ရေးကိုပံ့ပိုးပေးရေးအထူးတကားဆောင်ရွက်နိုင်ကြသလိုမြန်မာပါကစ္စတန်အာဖဂန်နစ္စတန်ဆီးရီးယားတို့လိုနိုင်ငံတွေကပြဿနာကြီးတွေကိုဖြေရှင်းနာမှာလဲပံ့ပိုးဆောင်ရွက်ပေးနိုင်ကြောင်းလဲဗြိတိန်နိုင်ငံခြားရေးဝန်ကြီးဟန့်ကပြောဆိုခဲ့ပါတယ်တရုတ်နိုင်ငံပိုင် CCTV ရုပ်သံနဲ့တီးထန်တွေ့ဆုံဆွေးနွေးမှုမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံအနေနဲ့တရုတ်နဲ့နှစ်ဖက်အကျိုးတူဆက်ဆံရေးခေတ္တတရက်ကိုဖော်ဆောင်လိုတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောဆိုသွားပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာစီစဉ်မှုကိုညနေ6နာရီခွဲကနေညနေ9နာရီအထိไซโดมีเตอร์19 kHz 1683ญาไซโดมีเตอร์19 kHz 15565เนี่ยไซโดมีเตอร์25 kHz 11965ด้วยกันนี่ก็ทุ่นเล่นไปได้ครับเนี่ย
ยูอเมริกันตันမြန်မာဝိုင်းစီစဉ်ရဲ့ပေါ်ထူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလနဲ့ကျင်းပဖို့ရှိနေချိန်မှာပဲမဲဆန္ဒရှင်တွေပေါ်လွှမ်းမိုးဖို့ကြိုးပမ်းမဲ့အရေးရောင်တွေလည်းဖတ်ပေါ်နေပါတယ်။ဒါပေမဲ့လည်းမကြာသေးရင်တော့ဖော်ထုတ်တွေ့ရှိခဲ့တဲ့လောက်ရတရဲ့နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတာကိုတော့ပုဂ္ဂလိကကုမ္ပဏီတွေနဲ့စိုးရတောင်းရှိသူတွေထုတ်ပေါ်ပြောဆိုဖို့တွန်းဆုံနေပါတယ်။Facebook ကတော့သူ့ရဲ့ internet လူမှုကွန်ရက်နဲ့ Instagram တွေပေါ်မှာမျိုးသားတဲ့အပြုအမူတွေနဲ့ပူးပေါင်းညီနိုင်နေတဲ့အကောင့်32ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။စုံစမ်းစစ်ဆေးလုပ်ငန်းတွေဟာအစာပြုအစင်မှသာရှိနေသေးတဲ့အတွက်နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတာအပါအဝင်အချက်လက်တွေအားလုံးကိုတော့မသိရသေးတဲ့အကြောင်းလဲ Facebook ရဲ့ blog စာမျက်နှာမှာပြောဆိုထားပါတယ်။ပိတ်လိုက်တဲ့အကောင့်တွေကိုဖွင့်လှစ်ခဲ့သူတွေဟာအရင်တုန်းကရုရှားခြေဆိုင် internet သုတေသနအေဂျင်စီကဖန်တီးခဲ့ဘူးတဲ့အကောင့်နဲ့မတူပဲဘသူဘဲဝါဆိုတော့ကိုပေါ်ထုတ်ဖို့ပုံမခက်ခဲကြောင်းလဲ Facebook ကပြောဆိုထားတာပါ။ကျွမ်းကျင်သူတွေကတော့ရုရှားရဲ့လူရည်တီနဲ့ပတ်သက်လို့ Facebook ကအထူးအဖွဲ့တစ်ခုဖွဲ့စည်းကန်တွယ်ဖို့လိုအပ်တယ်လို့လည်းရှုမြင်ကြပါတယ်။ cyber internet တက်ကတ်မှုတွေကိုကာဝေးရမှာအမေရိကန်ဆိုရနဲ့လွတ်တော်ကဆောင်ရွက်နိုင်တာတွေရှိကြောင်းလဲပြောဆိုနေကြတာပါ။အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးChristian Nelson ကတော့နိုင်ငံလုံးဆိုင်ရာ cyber လုံခြုံရေးညီလာခံမှာ Facebook ရဲ့ကြီးညာချက်နဲ့ပတ်သက်လို့တိုက်ရိုက်ပြောကြားမတော်ပြီမဲ့လေရွေးကောက်ပွဲလုပ်ငန်းအကောင့်ထဲပေါ်ရေးအဖွဲ့အစ်တစ်ခုရဲ့အကူအညီနဲ့ American ရွေးကောက်ပွဲစနစ်ကိုကာကွယ်ရေးအရှိန်မြင့်ဆောင်ရွက်မှုတွေရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်
Donald Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့မန်နေဂျာဟောင်း Paul Manafort ကယူကရိန်းနိုင်ငံရေးအတွက်ဆောင်ရွက်ပေးမှုကနေရခဲ့တဲ့တန်းနဲ့ချီတဲ့ဒေါ်လာငွေတွေကိုပြည်ပဗန်စင်းတွေဖွင့်ပြီးစီမံခန့်ခွဲခဲ့တာမှာအခွန်နဲ့ဘဏ်ဥပဒေတွေကိုဖောက်ဖျက်ခဲ့တယ်လို့အမေရိကန်အစိုးရရှေ့နေတွေကယုံကြည်နေကြပါတယ်။မနန်ဖို့ရဲ့ရှေ့နေတွေကတော့သူ့ရဲ့စီးပွားဘက်အပေါ်မှာပြစ်ဖို့ပါတယ်။မနေ့အင်ကာနေကဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီးယားမှာအခွန်နဲ့ဘဏ်ဥပဒေတို့ကိုချိုးဖောက်မှုဆွဲချက်တွေနဲ့မနန်ဖို့ကိုတရားရုံးစစ်ဆေးမှုနဲ့ပတ်သက်ပြီးသူ့ရဲ့ရှေ့နေထောမတ်ဇယ်ဟင်းကကြေညာချက်ထုတ်တာမှာတော့ Rick Gates ဆိုတဲ့လူတစ်ယောက်ကြောင့်ဒီကိုရောက်လာရတာလို့ပြောဆိုခဲ့ပါတယ်။ယူကရိန်းသမ္မတဟောင်းဗစ်တာယနုခိုဗစ်နဲ့သူ့ရဲ့ရုရှားလိုလာတဲ့ Regions Party အတွက်မနန်ဖို့ရဲ့နိုင်ငံရေးအကျိုးဆောင်ကကိုပေးခဲ့တဲ့ဩစာရှိတဲ့ယူကရိန်းတထေးတွင်နဲ့ Rick Gates တို့ကိုရှေ့နေကအပြစ်တင်တာပါမနန်ဖို့နဲ့ Gates တို့ကိုယူကရိန်းနိုင်ငံအရေးဆောင်ရွက်ပေးမှုတွေနဲ့ဆက်ဆက်တဲ့ဆွေးချက်တွေနဲ့ပ ပြီးခဲ့တဲ့နှစ်နဲ့ဒီနှစ်အစောပိုင်းတို့မှာဆွဲချက်တင်ခဲ့တာဖြစ်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်မှုကိုဥဆောင်စုံစမ်းနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကဆွဲချက်တင်တာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလမှာဂိတ်စ်ကဆွဲချက်နှစ်ခုအတွက်အပြစ်ရှိကြောင်းဖြောင့်ချက်ပေးထားပြီးအထူးစုံစမ်းရေးမှူးရဲ့စုံစမ်းမှုမှာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်မနန်ဖို့အမှုမှာလည်း Gates ကအရေးပါတဲ့အသက်တူဖြစ်လာခဲ့ပါတယ်။ပေါ်မနန်ဖို့ကတော့အခွန်နဲ့ဘဏ်ဥပဒေချိုးဖောက်မှုဆွဲချက်တွေနဲ့ရင်ဆိုင်နေရပြီးသူ့မှာအပြစ်မရှိတဲ့အကြောင်းရှောက်လဲခဲ့ပါတယ်ရှင်
။ UN ခေါင်းဆောင်အနေနဲ့တရားရေးဆွေးနွေးဖို့ American သမ္မတ Donald Trump ရဲ့ခံလန့်ချက်ကို UN စစ်တပ်မှဩဇာရှိဆုံးတပ်ဖွဲ့တစ်ခုဖြစ်တဲ့တော်လှန်ရေးပြည်ဆောင်တပ်ရဲ့အကြီးအကဲကပယ်ချလိုက်ပါတယ်။ UN တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှုဖြစ်တဲ့ Mohammed Ali Jaffari က American သမ္မတကိုနတ်ဆိုးကြီးတစ်ပါးဖြစ်ခေါ်တုံ့နှံပြီး UN ခေါင်းဆောင်အနေနဲ့စကားပြောခွင့်ပြုမှာမဟုတ်တဲ့အကြောင်းပြောဆိုလိုက်တာပါ။ဤရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ UN ခေါင်းဆောင်အနေနဲ့ကြိုတင်ကတ်သက်ချက်တွေမထားပဲတိုက်ရိုက်ဆွေးနွေးဖို့သမ္မတ Trump ကဒီသတင်းပတ်ထဲမှာပဲအင်ဂျီရောမှာသတင်းစာရှင်းလင်းပွဲအတွင်းကမ်းလှမ်းခဲ့တာကို UN ဘက်ကအစိမ့်မြင်ရရှိသူတုံ့ပြန်တာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ UN ဘက်ကဒီလိုပယ်ချခဲ့ပေမဲ့သမ္မတ Trump ကတော့မနေ့တုန်းက Florida ပြည်နယ်မှာထောက်ခံသူတွေကိုပြောကြားတဲ့မင်းငွန်းမှာတော့ UN အနေနဲ့ကမ်းလှမ်းချက်ကိုလက်ခံလာမယ့်အလားအလာတွေရှိတဲ့အကြောင်းပြောဆိုခဲ့တာပါ။
American ပြည်ထောင်စု California ပြည်နယ်မြောက်ပိုင်းမှာတော်မီလောင်ကျွမ်းမှုနှစ်ခုကြောင့်ထောင်ထဲချတဲ့အိုးအိမ်တွေမိဘေးကျရောက်မဲ့အန္တရာယ်ရှိတယ်လို့ American မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ California မြောက်ပိုင်းမှာအိမ်တချို့လဲမီးလောင်ဆုံးရှုံးခဲ့ရပြီဖြစ်ပါတယ်။ Mendocino နဲ့ Lake ခရိုင်တွေတဲက188 Studian Kilometer လောင်ကျွမ်းခဲ့တဲ့တော်မီကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစူးစမ်းနေကြဆဲဖြစ်ပါတယ်။လူပေါင်း 19,000 နီးပါးဘေးလွရာရှောင်တိန်ခဲ့ရပါတယ်။အနည်းအနာရက်ွက်အတော်များများနဲ့မန်ဒိုဆီနိုတစ်တော်ရင်ဒေသတစ်ခုတို့ကိုတော့ဘေးလွရာပြောင်းရွှေ့မိန်ထုတ်ထားစေဖြစ်ပါတယ်ရှင
်။ပုဒ်ဦးနေ့ညနေခင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet seminar burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။မြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုတွေဖြစ်နေရမှာပဲခူးတိုင်းကအဆိုးဆုံးဖြစ်နေပြီးပဲခူးတိုင်းအတွင်းမှာရေဘေးကယ်ဆယ်ရေးစခန်း200ကျော်ဖွင့်လှစ်ထားပါတယ်။မွန်ပြည်နယ်မှာရေပြန့်ကျသွားပြီးဆိုပေမဲ့ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတချို့မှာမြေရေတိုးနေတဲ့အခြေအနေရှိနေတော့မှာမြန်မာနိုင်ငံတော်ဟာရေကြီးရေရှမ်းမှုနောက်ဆုံးအခြေအနေတွေကို VOA သတင်းထောက်နိုင်ကုန်အိမ်ကစူးစီးသတင်းပေးပို့ထားပါတယ်ရှင်။
စူလန်လ26ရက်နေ့ကစပြီးတော့မြန်မာနိုင်ငံအတွင်းတိုင်းနယ်ပြည်နယ်၅ခုမှာမိုးသည်သန်စွာရွာသွန်းပြီးရေကြီးမှုတွေဖြစ်ပွားခဲ့တာပါ။ရေကြီးမှုအများဆုံးဖြစ်ပွားခဲ့တဲ့ပဲခူးတိုင်းဒေသကြီးကရေပိတ်တဲ့မှုအခြေအနေကိုတော့တိုင်းဆိုရစီမံဘဏ္ဍာဝန်ကြီးဦးညွတ်ရွှေက VOA ကိုခုလိုပြောပါတယ
်။အင်ဂျီပေါင်း 21,169 အိမ်တော်စုပေါင်းက 22,226 လူအီပေါင်း 32,809 ရေပိတ်တော့တယ်ပေါ့နော်။ပြည်သူ့စခန်းပေါင်း 204 ဦ
းရေပိတ်တဲ့သူတွေကိုတိုင်းဒေသကြီးဆိုရကနေကိုကဲပြီးကယ်ဆယ်ရေးစခန်းဖွင့်လှစ်ထားတယ်လို့တိုင်းဒေသကြီးရေဘေးဒုက္ခသည်ကိုကဲရေးစခန်းခေါင်းဆောင်လက်ဖြင့်ဝန်ကြီးဦးညွတ်ရွှေကခုလိုဆက်ပြောပါတယ
်။ပဲခူးမှာသာသနာ့ဘိမှန်မှာအတိုင်းဒေသကြီးရေဘေးဒုက္ခသည်ကကိုကဲစခန်းဖွင့်ပြီးတော့မှကျွန်တော်ကိုယ်တိုင်ခေါင်းဆောင်ပြီးတော့တိုင်းထက်အုပ်ချုပ်ရေးမှုတွေရှိတယ်။နေ့တိုင်းနေ့တိုင်းခဏဆိုင်အိခဲ့တွေအကုန်လုံးခရိုင်စစ်တိုင်းစစ်ဒါကနေစီးပွားထိုင်တယ်စခန်းတစ်ခုတိုင်းတစ်ခုတိုင်းမှာမြို့နယ်အဆင့်ရာကြီးတယောက်ကအကြီးရအောင်ချုပ်ရမှုရယ်ဆိုင်ရာရမှုရယ်ဆိုင်မောရယ်သူတို့ခေါင်းဆောင်တားပြီးတော့မှသူတို့လူအဆက်တွေကိုဖြည့်ဆည်းဖို့အတွက်နေ့စဉ်တရင်ယူနေတယ်နေ့စဉ်လည်းမြပြောင်းစုကိုဆင်းရဲပို့နေတယ်လူကြပြားလည်းတိနာညှူနေတာရှိတယ
်ပဲခူးတိုင်းဒေသကြီးမှာဆိုရင်ပြီးခဲ့တဲ့28ရက်နေ့တုန်းကမတောက်ဆဲရေပေါက်ချလိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့လက်ရှိမှာရေတွေလျော့ကျသွားပြီမဲ့လည်းရေဘေးရှောင်တွေနေရာမပြောင်းနိုင်သေးပါဘူးဒုရယမိုးများဆုံးရွာသွန်းပြီးရေကြီးနေတာကတော့ကရင်ပြည်နယ်ပါမိုးလေဝသနဲ့ဇလဗေဒကနေစိုးရင်ရေအမှတ်ကနေကျနေပြီဆိုပေမဲ့လည်းကရင်ပြည်နယ်ဘက်မှာမြေရေတိုးနေတဲ့အခြေအနေမှာရှိနေတယ်လို့သာသနာ့ရေးဝန်ကြီးဦးမင်းတင်ဝင်းကပြောပါတယ်
ဆလာဗီရာကပြောတဲ့အတိုင်းဆိုရင်တော့ရေကျသွားတာပေါ့6လမ်းမလောက်ကျသွားလို့သူပြောတော့ပေါ့ဒါပေမဲ့မြို့ပေါ်မှာကြည့်တော့ရေကဒီတိုင်းမရှိနေသေးဘူးကောဒုက္ခလက်စခန်းလူတွေကအိမ်မပြန်ရေးသေးဘူးတခြားမြို့နယ်တွေမှာလည်းရေတော်တော်ကျသွားတယ်ဆိုလည်းမြို့နယ်ကျွန်တော်တို့ကိန်းပြီးရင်လည်းမရှိသေးဘူးအခုအဲ့လိုမကျတဲ့ကြားထဲမှာဂျာမီရဲ့လက်ဝဲပဲကမ်းမှာဆိုရင်ရွာရှိရွာလေရဘကမ်းလာဆိုရှင်ကော့ဘေးလို့ကော့ပလိုင်းကော့ပေါ့ဖရာကြီးတတိယဝရဘက်မှာရေရနည်းနည်းတော့ပြန်တက်လာသေး
တယ်။ကရင်ပြည်နယ်တွင်းရေကြီးမှုကြောင့်ဖရာသုံးစုမြို့နယ်ကော့ကရဲမြို့နယ်တွင်းမှာသရားတွေရေတိုက်စားပြိုကျနေတာကြောင့်ကားလမ်းကြောင်းသွားလာရေးမှာခက်ခဲတွေ့နေစေဖြစ်ပါတယ်။တနင်္လာရီတိုင်းဒေသကြီးတဲကရေကြီးမှုအများဆုံးဖြစ်ခဲ့တဲ့သ
ตอนนี้นายมีอยู่ในเทมายีเมจ่าดีราเจ้ายีเบตุกัดเรื่องนี้ยังไม่เปลี่ยนนายดีบุลูตอนนี้นายเมษานาเนี่ยก็ตั้งหนุ่มตัวกูสิเลยอุยมีสุยก็เปลี่ยวว่าเลยอุยเบตุกัดเจ้าชื่ออะไรเสียข้าพเจ้าเนี่ยกูจีว่าเลยก็แค่เสียเจ้าก็เอาเราข้าพเจ้าตัวอุยยาวเลยแต่ในวิญญาณเราดีเสียเจ้าบุรุษเจ้าเราสามีเจ้าลูกมาดูดีก็ได้เนี่ยมาดีอะไรดีเสียเจ้ายีเบตุกัดเจ้าเสียเนี่ยเราจะเอาลูกเชื่อคุ้มใจมาดีเลยก็มึงอยากบุรุ
Bilin Yibi Kese Yisakangu Yangni Re, Mungjine Suya, Simangene Pandayi, Luwi Mujija Yi Wunji, Uwana Joga Pyoware. ဒီကတော့တည်းရတော့တော်တော်များများတော့အိမ်ပြန်နေကြပြီခင်ဗျာဒီကြပါတော့လေတရပိုင်းမှာရေပြန်ကြသွားတဲ့အတွက်လေးရသာပိတ်ပင်ထားရတဲ့ရန်ကုန်မော်လမြိုင်ကမ်းလန်းပုံမှန်သွားလာနေပြီလို့လည်းဝန်ကြီးကပြောပါတယ်ဇူလိုင်လ26ရက်နေ့ကစပြီးမိုးဆက်မပြတ်ကြွားသောမူကြောင့်ဘကူတိုင်းဒေသကြီးတနင်္သာရီတိုင်းမကွေးတိုင်းမုံကြီးနယ်ကရင်ပြည်နယ်တွေမှာကြီးကြီးမှုဖြစ်ပွားခဲ့တယ်လို့မြေပြည်မှုတွေလည်းဖြစ်ပွ Pian Tavare. Tabi Yiji Mujao, Modwins of Basakin to Romyamiale, Yemio Kebime, Pesimu Pomana Guru, Matishia Divabu, Muli Wadane Salabira, Nunjamu Uzi Sanagani, Tigani Mulla Point Topian Cheya, Sakan Dan Diraji Alpine, Mandali Dan Dirajine, Makuidan Diraji Roma, Nia Jeje, Nibido, Kachimbine, Shamine, Yapine, Tamain Roma, Nia Sesine, Chantan Dirajine Pine Roma, Nia Nambia, Mudi Chung Yakabi. Jakambinema, Dira Line, Sagan Dine, Diraji Tapine, Yangun Dine, Diraji Ruma, Niaquapi, Muji Kevare, Kapli Pine Pine, Bengla Pine or Ruma, Motoli, Akoni Vare, Manapia Manati Kamanchakaro, Kachimine, Shamine, Kayabine Ruma, Nia Sesine, Jan Dine, Diraji Pine Duma, Nia Nambia, Muti Chung Yavi, Yangun Dine, Yauri Dine, Taninda Dine, Diraji, Chimbine, Jakambine, Kayimbine, Mubine Duma, Niaquapi Muji Nandalu, Yaya Yanumpi Pitello, Muli Wadane Salabida, Nunjamu Uzi Tanagani, Terin Topian Tavarekamia.
Nango in the Dempe Botorawashe, Vio Emiamabai, Sisinago Line Domida, Sakon, Sako, Nasangarogani, Sele Torinibare, Akura Yakai Miabangani, Trepi, Dodare Doka, Deria, Chini, the Dempe Sayama. Yakai Miabindida, a jump at the Kamuribo, a soyat, Sisin, Yirijau, Ruinja Doka, the Ri alone Gine, Ignition, Bangladesh, Nangane, Wuya, Kolonghera, the Nip Piluniva, Shibime, Doka, the Deria, Chiniha, the dog, Suzo, Washin is a Pipare, Yeti, Yetu, a chicken, Lua, Chadrishin is a bin, a cool moto, Mojangle, Doka, there is no time to get anywhere. Teaching a patalo good on you got sep your piamawa.
Did I do Moya Dine Moto Mori Jong, Ruinja Dukades County Ma Yichi, Mipurai Pipio, Machagin Japangawe, Chugu, Biluya, near Pionshi Muri, Lokiarawa. Dukaderi do a yeti nitangi, a chicken luachetu, Malanga, Wulu, Kuni, Puriga, Pioni, Jamawe, a Kulumu Yadiru Dan Pilaro, Dukaderi do a charjama yelimuy luachetu, Pujilaware. Dokaderigura, UNACR, Dokademiasia, Kulatamaga Mahamiji Yo, IOM, Shibioni Taimusan, Nengega Pune, Bangladesh Achisai, ISCG, Ludajan Sana Kuni Mupuruani, Kuni Ripiniwari. Daimele Dekera Tiria Kuni Pina Namishi Divene, Dokaderi to a Kanzon Pigaro, Three Muyen Niaku, Pianai Piparelu, ISCG, Pioguina to Psychet Bisports Ga, the Bengali Bazar's Gane, Vuigu Pioari.
Even Bachano, Fish Forum Yamatsu.
ဒီဘုံဘာကျွန်တော်ပြောရမယ့်တာနော်ပြောမယ့်ခင်ဗျာဒီဘုံဘာကျွန်တော်စာစာရေးခါလို့ပဲတက်ခဲ့ပစ္စည်းထောက်ပံ့နေလိုပါတယ်သူတို့အတွက်လူသားချင်းစာနာမှုကူညီရင်းနဲ့ဘေးကင်းလုံခြုံမှုအကာအကွယ်ပေးနိုင်မှာကျွန်တော်တို့ကအဓိကကြိုးစားနေတာပါသူတို့တို့မှာဘလောက်ကြာကြာနေသွားမလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်တခါတည်းစကန်နဲ့မှာတော့သူတို့လိုအပ်တာမှန်မှန်ရရဖို့ဆိုတာကမဖြစ်နိုင်ပါဘူးသူတို ချက်တွေဖြည့်ဆည်းနိုင်မှုလည်းကျွန်တော်တို့ဘက်ကပြက်ကွက်နေပါတယ်
။ပြီးခဲ့တဲ့ဩဂတ်စ်လအတွင်းကအာဆာလက်နက်ကိုင်အဖွဲ့ရဲ့ကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မြန်မာစစ်ရဲတပ်ကနေပြီးတော့ဒေသအတွင်းစစ်ဆင်ရေးတွေလုပ်ခဲ့ရမှာရင်ဂျာဒုက္ခသည်9သိန်းဝန်းကျင်အင်ဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုခုံလုံခဲ့ရပါတယ်။မြန်မာစစ်ရဲတပ်ဖက်ကလူခွင့်ချူဖောက်မှုတွေကြောင့်ထွက်ပြေးကြရတာလို့ရင်ဂျာဒုက္ခသည်တွေရောလူခွင့်အဖွဲ့တွေကပြောကြပါတယ်။ဒါကြောင့်လည်းပဲဒီဖြစ်ရပ်ကိုလူမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်ခဲ့တယ်လို့အမေရိကန်ပါဝင်နိုင်ငံတော်များများကသတ်မှတ်ပါတယ်။မြန်မာစစ်ရဘက်ကတော့ဒီနိုင်ငံတကာသုံးတဲ့ Ranger ဆိုတဲ့စကားကိုလက်မခံတဲ့အပြင်စစ်ဆွဲချက်တွေဟာတစ်ဖက်သက်ဆန်တယ်လို့တုံ့ပြန်ပါတယ်။ဒုက္ခသည်တွေကိုတော့ပြန်လည်စီစစ်လက်ခံမယ်လို့နိုင်ငံတကာကကြေပြေးပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့ဒုက္ခသည်တွေပြန်ရေးအစီအစဉ်ကလက်တွေ့အကောင့်ထဲပေါ်လာတာမရှိသေးပါဘူး။ရ ရွန်ဂျာယီကိဆနိုင်ငံတကာကင်တွယ်မှုမှာလူမျိုးကောင်စီအဖွဲ့ဝင်တရုတ်ရုရှားတို့ကပိတ်ဆို့ထားတဲ့အခြေအနေကြောင့်မလို့ဒီနိုင်ငံတွေကိုချဉ်ကပ်ဖို့လိုမယ်လို့ ERC လို့ခေါ်တဲ့ဥရောပရွန်ဂျာကောင်စီကိုတီထောင်သူအိဗရာဟန်မိုဟာမက်ကပြောပါတယ
်။ हमरा देखते सी जोकन बर्मा के
မြန်မာအာဏာပိုင်တွေကိုဖိအားပေးဖို့လူမျိုးကောင်စီကိုကျွန်တော်တို့တိုက်တွန်းနေပေမဲ့လည်းလုံချုံရေးကောင်စီမှာတရုတ်နဲ့ရုရှားကပိတ်ဆို့နေပါတယ်။ဒါကြောင့်ဒီပြဿနာကိုမဖြေရှင်းနိုင်သေးတာပါ။ဒါကြောင့်ရိုဟင်ဂျာပြဿနာဖြေရှင်းနိုင်ဖို့အတွက်မြန်မာအစိုးရကိုဖိအားပေးရေးအကူအညီရဖို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့အိန္ဒိယ၊တရုတ်၊ရုရှားတို့နဲ့မကြာမကြာညှိနှိုင်းဆောင်ရွက်ဖို့လိုပါတယ
်။လက်ရှိမှာတော့ရိုဟင်ဂျာရေးပါဝင်မြန်မာနိုင်ငံရေးကိစ္စအတွက်ကုလသမဂ္ဂတွင်းမှုချုပ်ရဲ့ထူးကူစွာတူခန့်ထားပြီးတော့ကုလသမဂ္ဂလုံချုံရေးကောင်စီနဲ့ညှိနှိုင်းဆောင်ရွက်ရှိပါတယ်။မြန်မာနိုင်ငံဘက်ကတော့ဒုက္ခသည်တွေနေရာပြောင်းရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူထားသလိုလူခွင့်ချိုးဖောက်မှုဆွဆွဲချက်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်ကော်မရှင်တရက်ကိုပြီးခဲ့တဲ့ရက်ကပဲဖွဲ့စည်းခဲ့ပါတယ်ခင်ဗျာ
။သောရရှင်များရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ယိုယွင်းနေကြောင်းနိုင်ငံတော်သမ္မတဦးဝင်းမြင့်ကမကြားသေးခင်ကပဲတရိပ်ပေးလိုက်ပါတယ်။တရုတ်ဆောင်အောင်ရွှေထွေးတည်ဆုံခဲ့မှုမှာဆွဆွဲခံရသူတွေကိုကြေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးလျော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS စနစ်ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောရရှင်တွေအနေနဲ့မြန်မာတရားရေးစနစ်နဲ့ပတ်သက်လို့ကိုယ်တွေ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမြင်မြန်ကြဖို့ဖိတ်ခေါ်ပါရစေ။ဆွေးနွေးမြင်မြန်လို့သူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လိုက်စီစဉ်ကကြိုဆိုပါရရှင်။
VOA American အတန်းရဲ့ဒိုင်းလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညဒိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါ။ American ပြည်ထောင်စုမှာဂျာကာလာလွှတ်တော်ရွေးကောက်ပွဲကျင်းပဖို့သုံးလပဲလိုတော့တဲ့အချိန်နိုင်ငံခြားအခြေဆိုင်ဟက်ကာတွေကမဲဆန္ဒရှင်တွေရဲ့နိုင်ငံရေးအယူအဆတွေပြောင်းလဲဖို့ထိုးဖောက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုအကာအကွယ်ပေးနိုင်ဖို့အတွက်လွှတ်တော်အမတ်တွေအစိုးရအရာရှိတွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကပူးပေါင်းဆောင်ရွက်နေကြပါတယ်။2016ခုနှစ်မှာကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုပါတီကြီးနေရာစလုံးကလွှတ်တော်အမတ်တွေကပြစ်တင်ရှုံချထားပြီးစိုက်ဘာလုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ကြဖို့တောင်းဆိုလိုက်ပါတယ်။ဒီအကြောင်း VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းကိုကုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။မကြာခင်ကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွင်း American နိုင်ငံရဲ့လောကကိုဝင်ရောက်နှောက်ယှက်ဖို့ကြံစည်နေသူတွေလို့တန်တရားရှိခံရတဲ့အကောင့်32ခုကို Facebook ကပိတ်ဖြစ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကကြိုဆိုလိုက်ကြပါတယ်။ဒါနဲ့ပတ်သက်လို့ New Hampshire ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Jin Shaheen ကအခုလိုမှတ်ချက်ပေးပါတယ်
We know that it's not just about hacking into electoral systems and state
registration. ရွေးကောက်ပွဲစနစ်နဲ့ပြည်နယ်တွေရဲ့မဲစင်းကိုဝင်ယူရုံတက်တက်မဟုတ်ဘူးဆိုတာကျမတို့သိပါတယ်။ဒါဟာနိုင်ငံရေးသမားတွေနဲ့တာမန်ပြည်သူတွေအပါအဝင်တိုင်းပြည်ထဲမှာသဘောထားကွဲပြားမှုတွေဖြစ်အောင်လုပ်တဲ့လုပ်ရပ
ါ Facebook လူမှုကွန်ရက်အနေနဲ့အခုပြလိုက်တဲ့အကောင့်နေရုရှားကလာတယ်ဆိုတဲ့ဓာတ်ရိုက်ဆက်နွယ်မှုကိုတော့မတွေ့ရသေးပါဘူးဒါပေမဲ့2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Saint Petersburg မှာအခြေဆိုင်လုပ်ခဲ့တဲ့အကောင့်အတူတွေနဲ့အလားတူတူတာကိုတွေ့ရတယ်လို့ဆိုပါတယ်ဝင်ရောက်ဆက်ဖက်မှုတွေကိုရုရှားတို့ကနှီးမျိုးစုံနဲ့လုပ်နေကြောင်းအမိပြေလုံခြုံရေးဝန်ကြီး Carsten Nielsen ကပြောပါတယ
် It involved cyber espionage leaks of stolen datacyber intrusions into voter registration systems online propaganda
internet ကနေ spy လုပ်တာခိုးယူထားတဲ့အချက်လက်တွေအပြင်ကိုထုတ်ပြန်တာမဲဆန္ဒရှင်စာရင်းကိုခိုးယူတာနောက် online ပေါ်ကနေဝါဒဖြန့်ချီမှုလုပ်တာတွေပါပါတယ်ဒါတွေကိုရုရှားကလုပ်နေတယ်ဆိုရဲထောက်လိုင်းရေး agency တွေရဲ့တွေးရှိချက်မှန်နေဆိုတာကျွန်မအတိအလင်းပြောချင်ပါတယ
်ဒုသမ္မတ Mike Pence ကလည်းအမေရိကန်မဲပေးတဲ့စနစ်ကိုခုခံကာကွယ်ဖို့ကတိပြုကြောင်းနယူးယောက်မြို့မှာကျင်းပတဲ့ cyber လုံခြုံရေးညီလာခံမှာအင်ကာနေကပြောပါတယ်
The United States of America will not tolerate any foreign interference in our elections from any nation state.
အမေရိကန်ပြည်ထောင်စုရဲ့ရွေးကောက်ပွဲစနစ်ကိုဝင်ရောက်နှောက်ယှက်သူတွေကိုအရေးမယူဘဲနေမှာမဟုတ်ပါဘူး။ရုရှား၊အီရန်၊မြောက်ကိုရီးယား၊ဗဟိုနိုင်ငံကမှခွဲလွှတ်မှာမဟုတ်ပါဘူး
။အ အမေရိကန်အနေနဲ့စိုက်ဘာလုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေုံနဲ့မကဘဲတိုက်ခိုက်လာမှုတွေအပေါ်တုံ့ပြန်မှုလဲအရှင်မြင့်လှုပ်ဆောင်နေကြောင်းဒုသမ္မတမိုက်ပန့်စ်ကပြောပါတယ
် Gone are the days when America allows our adversaries to cyber attack us with impunity. Our goal remains American security.
အမေရိကန်ပြည်ပနိုင်ငံတွေကစိုက်ဘာကနေတိုက်ခိုက်တာကိုသီးခံတဲ့ခေတ်ကုန်သွားပါပြီ။အမေရိကန်ရဲ့လုံခြုံရေးအပြင်ပကဘာမှလိုပဲဒီဂျစ်တယ်ကဘာမှလည်းအရေးကြီးဆုံးဖြစ်ရမယ်ဆိုတာကျွန်တော်တို့ရဲ့ကြီးမားချက်ပါ
တို့ဘဝင်ရောက်သူတွေကိုရှာဖွေတွေ့ရှိပေမဲ့အဲ့ဒီလူတွေဟာသူတို့ရဲ့လုပ်ရတဲ့ကိုရပ်တန့်မသွားဘူးလို့ဤပညာဆိုင်ရာသတင်းတောက်ဘာဘရာရိုတူတေးကပြောပါတယ
် It's only increased and gotten more sophisticated since the elections. You know, Facebook is calling
ရေကောက်ပွဲပြီးကတည်းကထိုးဖောက်ဝင်ရောက်မှုတွေများလာပြီးပိုလဲခက်ခဲရှုပ်ထွေးလာပါတယ် Facebook ကစိုက်ဘာလုံခြုံရေးဟာလက်နက်ပြိုင်ဆိုင်မှုလို့တောင်ကျင်ပွန်းတက်ထားပါတယ်ဒါကြောင့်ရောက်ဆွေးမှုတွေပျောက်ကွယ်မသွားသလိုပဲဒီကိစ္စကလည်းပျောက်ကွယ်သွားမှာမဟုတ်ပါဘူ
းအမေရိကန်ရဲ့ cyber လောကဘေးကင်းလုံခြုံမှုရှိဖို့အစိုးရအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေနဲ့တာမန်ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုလို့အကြောင်းဒုသမရမိုက်ပန့်စ်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုစောဝင်းလိုင်းတင်ပြသွားတာပါရှင်အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00-9:00ခွဲအထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်2:00ကြာည9:00-10:00အထိထုတ်လင်းမဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့လိုင်းဒိုမီတာ51တို့ကနေဖန်ယူနိုင်နိုင်ပါတယ်ရှင်ကိုယ်တော်ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း။နောက်ကိုရီးယားဘက်ကပြီးခဲ့တဲ့သတင်းပတ်ထည့်လွှဲပြောင်းပေးထားတဲ့အမေရိကန်ကြာဆုံးစစ်သည်တွေရဲ့ကျွမ်းကျင်ရုပ်လောင်း55စုံကိုဒီနေ့ဗုဒ္ဓနေ့မှာတောင်ကိုရီးယားနိုင်ငံကအခမ်းအနားကျင်းပပြီးအမေရိကန်စစ်တပ်တပ်ယူပို့ဆောင်လေယာဉ်တွေပေါ်လွှဲပြောင်းပေးခဲ့ပါတယ်။ဒီကျွမ်းကျင်ရုပ်လောင်းတွေကတော့အမေရိကန်ပြည်သူဟာဝိုင်ပြည်နယ်ကိုတည်ဆောင်လာမှာပါ။စီမံဝင်နိုင်ငံကရွေးကောက်ပွဲအတွက်ဒီကနေ့ထုတ်ပြန်လိုက်တဲ့မဲရလတ်တစိတ်တပိုင်းအရအာဏာရဇနုပီအက်ပါတီကလွှတ်တော်မှာအများစုဖြစ်တဲ့အနိုင်ရသွားပါတယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရလွှတ်တော်နေရာ210နဲ့109နေရာကိုဇနုပီအက်ပါတီကအနိုင်ရရှိခဲ့တာပါအဓိကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရေစီပြောင်းလဲလှုပ်ရှားမှု MDC ကတော့50နေရာအနိုင်ရပါတယ်ဂျန်နီယာရီမှာဘယ်သူတွေနိုင်လဲဆိုတာကိုတော့ဆက်လက်ကြီးညာရအောင်ပါပါဥရောပသမ္မတ EU ရဲ့ရွေးကောက်ပွဲစောင့်ကြည့်အကဲခတ်သူတွေကတော့မဲဆန္ဒရှင်တွေကိုချင်းချောင်နှောက်ယှက်မှုတွေရွေးကောက်ပွဲကော်မရှင်ပေါ်မယုံကြည်မှုတွေနဲ့သတင်းမီဒီယာရဲ့ဗဲလိုက်မှုတွေနဲ့အတူမမျှမတရှင်ပြိုင်မှုတွေရှိခဲ့တဲ့အကြောင်းပြောဆိုထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုဟာအရှေ့တောင်အရှေ့နိုင်ငံများစွာအာဆီယံအသင်းဝင်တွေနဲ့ဒီသတင်းပတ်တဲ့စင်ကူမှာတွေ့တဲ့အခါအင်ဒိုပစိဖိတ်ဒေသနဲ့ထိတွေ့ဆက်ဆံမဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မျှော်မှန်းချက်တွေကိုမြင့်တင်ဖို့ကြိုးစားသွားမှာဖြစ်ပါတယ်။ဒါပေမဲ့လည်းတွေ့ဆုံမှုအတွင်းမြောက်ကိုရီးယားအရေးပေါ်စိုးရိမ်ကင်းမှုတွေလွှမ်းမိုးနေနိုင်တယ်လို့ပဲမြန်မာအရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ထားကြတာပါ။အမေရိကန်မှာလွှတ်တော်ရွေးကောက်ပွဲတွေနိုဝင်ဘာလနဲ့ကျင်းပဖို့ရှိနေချိန်မှာပဲမဲဆန္ဒရှင်တွေပေါ်လွှမ်းမိုးဖို့ကြိုးပမ်းမဲ့အရေးကြောင့်လည်းတွေ့မြင်လာနေရပါတယ်။ဒါပေမဲ့လည်းမချသေးရင်ကဖော်ထုတ်တွေ့ရှိခဲ့တဲ့လောက်ရက်တွေရဲ့နောက်ကွယ်မှာတော့ဘယ်သူတွေရှိနေလဲဆိုတာကိုပေါ်ကရီကကော်မတီနဲ့အစိုးရတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုဖို့လည်းတွန်းဆုတ်နေကြဆဲဖြစ်ပါတယ်။ Facebook ကတော့သူ့ရဲ့ Internet လူမှုကွန်ရက်နဲ့ Instagram တွေပေါ်မှာမယိုးသားတဲ့အပြုမှုတွေနဲ့ပူးပေါင်းညီနိုင်ကြိုးပမ်းနေတဲ့အကောင့်32ခုကိုပိတ်လိုက်တဲ့အကြောင်းမနေ့ကပဲကြေညာခဲ့တာပါ။စုံစမ်းရေးလုပ်ငန်းတွေအစာပြုအဆင့်မှသာရှိသေးတဲ့အတွက်နောက်ကွယ်မှာဘယ်သူတွေရှိနေတယ်လဲဆိုတဲ့အချက်လက်တွေပါဝင်အားလုံးကတော့မသိရသေးကြောင်းလည်းပြောဆိုထားပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဦးကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ57 kHz 9335နဲ့လိုင်းလက်မီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစီနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းငလောပါ
This program has come to you from the Voice of America, Washington.
From Washington.